ထိုင်းနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရတဲ့အေအေရခိုင်လက်နက်ကင်တပ်ဖွဲ့စေဦးစီးချုပ်ရဲ့ဇနီးမနှင်းစာဖြူနဲ့ကလေးနှုတ်ဦးကိုလူသားချင်းစာနာမှုအရကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ထံလွှဲပြောင်းပြီးအကာအကွယ်ပေးတဲ့နယ်လို့အမေရိကန်အခြေစိုက် NAB ခေါ်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ကထိုင်းအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီမနှင်းစာဖြူနဲ့ကလေးနှုတ်ဦးကိုထိုင်းအာဏာပိုင်တွေဆက်လက်ထိန်းသိမ်းထားချိန်မှာအခုလိုတောင်းဆိုလိုက်ကြတာပါ။ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ။ဧရကန်လက်နက်ကင်တပ်ဖွဲ့စီဦးစီးချုပ်ဘူကျုပ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာဖြူနဲ့ကလေးနှုတ်ဦးတို့ထိုင်းနိုင်ငံချင်းမိုင်မြို့လဝကရုံးမှာဗီဇာသက်တမ်းလာတိုးချိန်ထိုင်းရဲတွေကဒီဇင်ဘာ6ရက်နေ့ကဖမ်းဆီးခဲ့ပြီးမြန်မာအာဏာပိုင်တွေလက်ထက်လွှဲပြောင်းပေးဖို့အစိုးရပိုင်းမှာစီစဉ်ခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဂျားဝင်ပီအာပေးမှုကြောင့်အစီအစဉ်ပြတ်သွားခဲ့ပြီးအခုချိန်ထိထိုင်းနိုင်ငံမှာထိန်းသိမ်းခံနေရဆဲဖြစ်ပါတယ်။ဒါကြောင့်မနှင်းစာဖြူတို့၃ဦးကိုထိုင်းနိုင်ငံဆိုင်ရာ UNHCR ရုံးကိုလွှဲပြောင်းပေးပြီးလုံခြုံမှုရှိအောင်အကာအကွယ်ပေးဖို့အမေရိကန်အခြေစိုက် NAB ခေါ်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ကထိုင်းအစိုးရကိုတောင်းဆိုထားကြောင်း NAB အဖွဲ့တွင်းရင်းမှုချုပ် UM2 အောင်က VOA ကိုပြောပါတယ
်မနှင်းစာဖြူတို့နဲ့ဒီကလေးတွေကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ထိုင်းအစိုးရကို request လုပ်တာကကိုထွန်းမြတ်နိုင်ရဲ့ဇနီးနဲ့သားသမီးတွေကိုထိုင်းနိုင်ငံမှာပဲ AACC ကောင်းကောင်းမွန်မွန်နဲ့နေနိုင်ဖို့ရန်အတွက်အဲ့ဒါတောင်းဆိုတယ်နောက်တစ်ခုကတော့တကယ်လို့တို့ထိုင်းနိုင်ငံမှာဆက်ပြီးတော့မှထားဖို့အခက်အခဲရှိတယ်ဆိုလို့ရှိရင်လည်း UNHCR နဲ့ဆက်တွေ့ပြီးတော့မှစင်ပြေတဲ့နေထားမျိုးမှာပေါ့နော်ကောင်းကောင်းမွန်မွန်နေထိုင်နိုင်အောင်အဲ့ဒီနေထားမျိုးကိုကျွန်တော်တို့တောင်းဆိုခြင်းဖြစ်ပါတယ
်မန်နင်းစာဖြူရဲ့မြန်မာနိုင်ငံကူးလက်မှတ်ကိုပယ်ဖျက်လိုက်ပြီးဖြစ်ကြောင်းမြန်မာအာဏာပိုင်တွေကထိုင်းတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးကိုကိုးကားပြီးဒီဇင်ဘာလ14ရက်စနေနေ့မှာထုတ်ပြန်တဲ့ NAB အဖွဲ့ရဲ့ညင်ညာချက်မှာဖော်ပြပါတယ်ဒါဟာနိုင်ငံသားတူရဲ့ရပိုင်ခွင့်ဆုံးရှုံးမှုဖြစ်တယ်လို့ NAB ကထောက်ပြပါဗျ။ AA တပ်ဖွဲ့ဟာမြမတပ်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါ။ဒီလိုတိုက်ပွဲတွေကြားအမျိုးသမီးနဲ့ကလေးငယ်တွေတစားကံမဖြစ်သင့်ဘူးလို့ UM2 အောင်ကပြောပါတယ
်။ No no ဒါမျိုးတွေမဖြစ်အောင်ဆိုပြီးမှကျွန်တော်တို့ကဒီ statement ကိုထုတ်အောင်ဖြစ်တယ်။နောက်တစ်ချက်ကတော့တကယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူကတော်လှန်ရေးလုပ်တယ်ဆိုသူ့ကိုပဲဒါလည်းရောက်အောင်ဖမ်းရင်ဖမ်းတော့မရောက်အောင်နိုင်အောင်တိုက်ရင်တိုက်ပေါ့နော်။သူ့ကိုပဲလုပ်စေချင်တယ်ဆိုတဲ့အခါကျတော့ဒီရခိုင်ဟိုမှပြောတာမို့တခြားတိုင်းရင်းသားတွေလည်းထုံနေတူပဲအဲကျွန်တော်တို့ဒီတော်လိုင်းရင်းလုတ်တဲ့သူတွေရဲ့ကလေးတွေဇနီးတွေမယားတွေကိုအဲ့ဒါတွေကိုပြစ်မှတ်မထားဘူးပေါ့အဲ့ဒါကိုကျွန်တော်တို့ရည်ရွယ်ချင်းဖြစ်ပါတယ်လို့
ဒီအဖြစ်ပြက်မတိုင်ခင်တုန်းကလည်းအေအေရခိုင်လက်နက်ကင်တပ်ဖွဲ့ကိုငွေကြေးထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ရခိုင်အသင်းစင်ကာပူဥက္ကဋ္ဌနဲ့လူတချို့ကိုပြီးခဲ့တဲ့ဇွန်လလတည်းစင်ကာပူအစိုးရကဖမ်းဆီးပြည်နှံတန်ပေးခဲ့ပြီးနောက်မြန်မာပြည်ပြန်ရောက်မှာပေရောင်မှန်းမသိပျောက်နေကြတာပါနောက်ပိုင်းမှာမှရခိုင်အသင်းဥက္ကဋ္ဌနဲ့လူကိုဦးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲခဲ့ပါတယ်ဒါကြောင့်လဲဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးတွေမြန်မာပြည်ပြန်ရောက်သွားခဲ့မယ်ဆိုရင်အသက်အန္တရာယ်ဆိုရင်ရတယ်လို့ UM2 အောင်ကသုံးသပ်ပါတယ
်အဓိကတော့တို့တွေရဲ့အသက်အန္တရာယ်ကိုဆိုရင်လည်းအမျိုးသမီးတွေကလေးတွေဒါကတော့ကျွန်တော်တို့ဒီစစ်နဲ့ဘာမှမဆိုင်တဲ့အရာတွေပေါ့နော်ကျွန်တော်တို့ဒီမြန်မာပြည်ပြန်မယ်ဆိုလို့ရှိရင်တော့မြန်မာအစိုးရပဲဖြစ်စေဗမာတပ်မတော်ကပဲဖြစ်စေဘယ်လိုမျိုးတို့ကိုဆက်ပြီးဆောင်ရွက်မယ်ဆိုတာကျွန်တော်တို့မသိနဲ့မသိရဘူးပေါ့နော်လုံခဲ့တဲ့အချိန်တွေမှာလည်းစာရကတွေအများကြီးဖြစ်ခဲ့မှုတယ်ဆိုတော့တို့အသက်အန္တရာယ်ကိုပဲကျွန်တော်တို့ကာကွယ်ခြင်းနဲ့အနေနဲ့ဒါကိုတောင်းဆိုခြင်းဖြစ်ပါတယ
်ဒီနေ့အော်တိုဘာလာတုန်းကလည်းထိုင်းနိုင်ငံချင်းမိုင်မြို့ကနေပြန်လာတဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရောက်ဖကိုကျော်နိုင်နဲ့မြမဖြစ်သူမန်မိုးနှင်းဖြူတို့ကိုရန်ကုန်လေစိတ်မှာရဲတွေကဖမ်းဆီးခဲ့ပြီးအကြမ်းဖက်မှုပုံမှန်52ကာကြီးခါဝေကားငယ်တို့နဲ့အမှုဖွင့်တရားစွဲထားပါတယ် NAB အဖွဲ့ရဲ့ကြေညာချက်မှာတော့ NAB အစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချတာဆက်ရှိနေပြီးလူနည်းစုတိုင်းရင်းသားတွေအခွင့်အရေးချိုးဖောက်ခံရသလိုသူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြိမ်းချမ်းစွာစုဝေးခွင့်တွေပျောက်ဆုံးနေရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ